ရခိုင်ပြည်နယ်ကတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့စွပ်စွဲခံထားရသူတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကကြိုးပမ်းမှုတွေကိုမြန်မာအစိုးရကထပ်မံပယ်ချလိုက်ပါတယ်။ဒါပေမဲ့လည်းလူခွင့်ရေးလှုပ်ရှားသူတွေကတော့မြန်မာအစိုးရအနေနဲ့ ICC ရဲ့စုံစမ်းမှုတွေကိုသဘောမတူဘူးဆိုရင်တောင်နိုင်ငံတကာအတိုင်းအဝန်းကလက်ခံနိုင်မဲ့အစီအစဉ်တွေလိုအပ်လိမ့်မယ်လို့ထောက်ပြနေကြတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံဟာ ICC ကိုဖွဲ့စည်းပေးထားတဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဥပဒေနဲ့မညီတဲ့လုပ်ရက်အဖြစ်လက်မခံနိုင်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်လိုက်တာပါ။မြန်မာနိုင်ငံကလူခွေအခြေအနေတွေကို ICC ကစုံစမ်းဖို့ကြိုးပမ်းမှုဟာဥပဒေနဲ့မညီပဲနိုင်ငံရေးအရာဖိအားပေးတဲ့လုပ်ရက်သားဖြစ်ကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီဟာလက်မခံမှုဆိုတာသူရဲ့စီအဲ့ဒီအဲ့ဒီကော ICC ကနေဒီကိစ္စကိုဟိုလိလာတင်မတင်လိလာတင်မတင်အခုလိုမျိုးမရှင်ဖွဲ့ပြီးတော့စစ်တာနဲ့ပတ်သက်ပြီးလဲကျွန်တော်တို့ကဒီဟာဥပဒေကြောင့်ရဒီဟာတရားမဝင်ဘူးဆိုပြီးတော့ကျွန်တော်တို့ပယ်ချထားတယ်လေ။ပြန်ချရတာဘာလို့လက်မခံလဲဆိုတာ principle ရလက်မခံတာနံပါတ်1ကတော့ principle ရနိုင်ငံတစ်ခုအပေါ်မှာမတရားလုပ်တယ်ဥပဒေကြောင်းရလဲဟိုကျွန်တော်တို့အာဒါလည်းမဆက်ဟိုအဖွဲ့ဝင်လုပ်တဲ့နိုင်ငံကိုဒီလိုမျိုးလုပ်မယ်ဆိုတာကပထမဆုံးပဲသူကြွေးကြတာလေဘာကြောင့်လုပ်ရလဲဆိုတာလည်းခုနကတော့အားလုံးတည်စားကြည့်တာတည်းလေလူကြိုးရင်းကောင်းစီမှာလုပ်လို့မရဘူးအဲ့ဒါကြောင့်မို့သူတို့ရတဲ့နေရာကိုလုပ်မယ်ဆိုပြီးတော့ဖြစ်တာလေဆိုတော့ ICC နဲ့ပတ်သက်ပြီးတော့ဟိုသူတို့တတ်မှတ်ပြတာပဲသူတို့အဖွဲ့ဝင်ဖြစ်ရမယ်သူမဖြစ်လို့ရှိရင်လုံခြုံရေးကောင်စီကနေပြီးတော့ဆွဲပြောင်းပေးမှရမယ်ဆိုတာရှိတယ်လေဆိုတော့အဲ့ဒါဟာတွေကိုကြော်လွှားလို့မရတာနဲ့ခုနကတော့ဒီလိုမျိုးဟိုဥပဒေကြောင်းရဟိုကျွန်တော်တို့တရားမဝင်နဲ့လုပ်ရဆုံးဖြတ်ချက်မျိုးကျွန်တော်တို့ကအဲ့အဲ့ဒါကြောင့်လက်မခံတာကျွန်တော်တို့က
တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေရှိရာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းလေးစီကိုတွားရောက်ခဲ့တဲ့ ICC ကိုယ်စားလှယ်အဖွဲ့ရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ကမွတ်စလင်ထောင်ပေါင်းများစွာအိုးအိမ်စွန့်ထွက်ပြေးရတဲ့အထိစိုးဝါတဲ့လူခွေချိုးဖောက်မှုကျူးလွန်သူတွေကိုဖော်ထုတ်ဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့အတွက်စုံစမ်းဖော်ထုတ်မှုတွေမှာပူးပေါင်းဆောင်ရွက်မှာမဟုတ်ပေမဲ့လည်း ICC အနေနဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းကနအူးအကဲခတ်ခရီးစဉ်အဆုံးသတ်တဲ့သတင်းစာရှင်းလင်းပွဲမှာကတိပြုခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာအစိုးရကတော့လူခွေချိုးဖောက်မှုတွေဟာနိုင်ငံတကာကဆွဆွဲနေသလောက်ဆိုးဆိုးဝါးဝါးကျူးလွန်ခဲ့တာမရှိကြောင်းနဲ့အစိုးရကစုံစမ်းဖော်ထုတ်မှုတွေနဲ့ကျူးလွန်သူတချို့ကိုအရေးယူခဲ့တာတွေရှိကြောင်းလည်းပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံတကာကလက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့အကြံပြုပါတယ်
။အဲကျွန်တော်တို့အနေနဲ့ကတော့ဖြစ်ခဲ့တဲ့ဖြစ်ရပ်တွေကစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာဘယ်လို့မှအငြင်းမပွားပါဘူး။ဘယ်လိုနည်းနဲ့ဘယ်လိုစုံစမ်းမယ်ဆိုတဲ့ကိစ္စမှာဒါရှင်နည်းနည်းရှုထောင့်ရင်မတူကြတဲ့သဘောပါ။ဒါကြောင့်မြန်မာနိုင်ငံအစိုးရကလည်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာကိုလက်ခံသဘောတူတဲ့အတွက်သူကသူလွတ်လပ်သောစုံစမ်းရေးအဖွဲ့တစ်ခုဆိုတာကိုဖွဲ့ထားလဲပေါ့နော်အဲ့တော့အပြည်ပြည်ဆိုင်ရာကလက်ခံနိုင်လောက်သောစုံစမ်းစစ်ဆေးရေးနဲ့အပြည့်တွေ့ရှိတဲ့လူများကိုလည်းတိတိယောက်ယောက်အရေးယူပြနိုင်မယ်ဆိုလို့ရှိရင်ဟိုအပြည်ပြည်ဆိုင်ရာလည်းဘလူစစ်မှဟိုဘယ်နိုင်ငံကလာစစ်မှဘယ်အဖွဲ့အစည်းကစစ်မှလို့ပြောတာမဟုတ်ဘူးကြည်သူ impunity လို့ခေါ်တဲ့ဟိုအာဂရီဒါမမဟုတ်ဘူးကျားဝဲမှုကျူတော်ထားတော့သူဟာပြပေးခြင်းမခါပဲကဲလွတ်နေတာမဖြစ်ဘူးဆိုတာကိုသူတို့သိရင်သူတို့လက်ခံမှာပဲနိ
2019ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုလိုက်လံရှင်းလင်းရမှာတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွေချိုးဖောက်မှုတွေဆူဆူဝါးဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့ဖိအားပေးနေတာပါလူခွေလှုပ်ရှားသူတူဦးဖြစ်တဲ့ညီမကြီးမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဆွဆွဲချက်တွေကိုမြန်မာအစိုးရအနေနဲ့ညင်းပယ်နေုံနဲ့မလုံလောက်ဘူးလို့ပြောပါတယ်
။နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အရင်ကအရေးကြီးနေပါပြီ။နိုင်ငံတကာကနေလက်ခံထားပြီးတော့တမတ်တမတ်ကြရတယ်ဆိုတဲ့အချက်တွေနဲ့အချက်လက်ခိုင်ခိုင်လုံလုံနဲ့ပြန်ပြီးတော့ဒါကိုခုခံတာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟိုအမှန်တိုင်းကိုတင်ပြတာအဲ့ဒါလုံနိုင်မှနိုင်ငံတကာရဲ့ပြဿနာတရားစီရင်မှုဘက်ကိုပြန်လဲဖို့ရင်ဆိုင်နေမှာဖြစ်ပါတယ်။ Eh, aku wengau ni mak aku lata biro. Apa ni sih rumah lupa aku tu di pionya ni mahu pene. Cini je kisah ni aku layak sungguh ni. Yang ni hari mak bukan sahaja aku cinci badi de. Tanah betul biro lupa lupa mak.
Jemaahnya lukuh saya kulat mereka tu kosle yahi ligale. Jemaahnya ngah lukuh cepat muri itu. ICC ngah sungguh sesiapa tidak tahu. Tapi malam ni orang aku lada muka lukui kausima, atu kauzle ye timja jago, nyama amianan kauzle ujo mutong atu mianya maro, nyama nengko ICC ma ye yuwo jowe muri netang sumuri ku lembakan jang piasu keraba, tetehine mabe, jekai minega lukui sanya chopa musu sweja di itu, kailau netadi tau tari timja bu taidong kedalu, nyama soya ni nle songzan potong muri sije jau piasu tua kebarisin.